က်ခံတာလို့မပါရဲ့လားတူတော်မောင်။ဝိုးချုပ်အောင်ဆန်းကျေးရုပ်မဆိုင်ထူဖို့ဆန္ဒပြတာဘေးစကန်ဖွင့်တာတွေကြောင့်ငိမ့်စုစီပုံမတွေနဲ့တရားစွဲဆိုခံထားရတဲ့ကရင်နီလူငယ်52ဦးကိုဖေဖော်ဝါရီလ20ရက်နေ့ကပြည်နယ်အစိုးရကအမှုတွေကိုရုတ်သိမ်းပေးလိုက်တယ်လို့သိရပါတယ်ငါတူ။ဒါကိုပြည်သူတွေအားလုံးကဝမ်းမြောက်ဝမ်းသာကြိုဆိုကြပါတယ်။အများသိပြီးတဲ့အတိုင်းဖေဖော်ဝါရီ7ရက်နေ့ကကယားပြည်နယ်မှာကရင်လူငယ်အင်အား3000လောက်ကဗိုလ်ချုပ်ကျေးရုပ်စိုက်ထူတာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြချီတက်ခဲ့ကြလို့လုံခြုံရေးတွေကရော်ဘာဂျီတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့တယ်။ဒီလိုဖြစ်ရတဲ့ကြောင့်တနိုင်ငံလုံးလှုပ်လှုပ်ရှားရှားဖြစ်ခဲ့ရတယ်။အဲ့ဒီရဟာ104နှစ်မြောက်ဗိုလ်ချုပ်မွေးနေ့အကျိုးနေ့ဖြစ်တယ်လို့ပြည်ထောင်စုနေလည်းဖြစ်ပါတယ်ငါတို့ NLD ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကကယားပြည်နယ်မှာဖြစ်ပွားခဲ့တဲ့နောက်ပွဲမှာနိုင်ငံရေးပါနေတယ်လို့ပြောခဲ့ပါတယ်ဗိုလ်ချုပ်ကျေးရုပ်ကိုအများပြည်သူနဲ့မသက်ဆိုင်တဲ့နေရာပြောင်းရွှေ့ဖို့လုပ်တာဟာနိုင်ငံရေးရည်ရွယ်ချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပုံရိပ်ကျဆင်းအောင်လုပ်တာလို့တန်လျာရှိကြောင်းပြောသွားခဲ့ပါတယ်အာဏာရှင်လက်ထက်အဆက်ဆက်ကဗိုလ်ချုပ်ပုံရိပ်ကိုမှေးမြအောင်လုပ်ခဲ့ကြတယ်မဟုတ်လားဌာနဆိုင်ရာတွေမှာချိတ်ဆွဲထားတဲ့ဗိုလ်ချုပ်ဓာတ်ပုံတွေကိုဖယ်ရှားပြီးဗိုလ်ချုပ်စာအုပ်ရိုက်နှိပ်ထုတ်ဝေတာကိုလည်းပိတ်ပင်ခဲ့ကြတယ်။2016ခုနှစ်နောက်ပိုင်း NLD အစိုးရတက်လာပြီးနောက်မှာဗိုလ်ချုပ်ပုံရိပ်ကိုမြှင့်တင်ဖို့နှီးမျိုးစုံနဲ့ပြန်လည်အားထုတ်လာကြတာကိုတွေ့ရတယ်။ဝမ်ပန်းတတာနဲ့ကြိုးကြိုးခဲ့ကြပါတယ်။ဗိုလ်ချုပ်ရုပ်ရှင်ရိုက်ကူးဖို့စီစဉ်တာဗိုလ်ချုပ်ဓာတ်ပုံနဲ့ငွေဆက်ကူတွေပြန်လည်ရိုက်နှိပ်ထုတ်ဝေဖို့ကြိုးစားလာတာဗိုလ်ချုပ်ရုပ်ထုတွေကိုနိုင်ငံအနှံ့စိုက်ထုထုလုပ်တာတွေရှိလာခဲ့ပါတယ်။ဗိုလ်ချုပ်ရုပ်ထုတွေစိုက်ထုတာတွေလုပ်ကြရင်ပြည်နယ်အချို့မှာလက်ပကံနဲ့တိုင်းရင်းသားတချို့နဲ့ပြဿနာတွေစပြီးဖြစ်ပေါ်လာပါတယ်။အခုဖြစ်ပေါ်ခဲ့တဲ့ကယားပြည်နယ်မတိုင်ခင်ကလည်းကချင်ပြည်နယ်မြကြီးနားမြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုထုလုပ်တာကိုကချင်ဒေသခံတချို့ကကန့်ကွက်ခဲ့ကြတာနဲ့ကြုံခဲ့ရပါတယ်။ဒီမတိုင်ခင်ကလည်းတန်လွင်မြကူးတရားကိုဗိုလ်ချုပ်အောင်ဆန်းတရားလို့နာမည်ပေးတာနဲ့ပတ်သက်ပြီးဒေသခံတွေနဲ့အတိုက်ခံဖြစ်ခဲ့ကြရပါတယ်ငါတို့။အငင်းပွားမှုကလွတ်တော်တဲ့ဒီရောက်ခဲ့ပြီးလွတ်တော်ကလည်းဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပြောင်းလဲဖို့အတွက်အတည်ပြုခဲ့ပါတယ်။ဒေတာခန်တွေရဲ့ဆန္ဒကိုစန့်ကျင်ပြီးအမည်ပြောင်းလဲခဲ့တဲ့တရားရဲ့အကျိုးဆက်က2019ဧပြီလမှာကျင်းပပြုလုပ်ခဲ့တဲ့ချောင်းဆောင်မြို့နယ်ကဂျားဖြတ်ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်ရှုံးနိမ့်ခဲ့ရပါတယ်။2020မှာလည်း NLD အစိုးရဟာပြည်နယ်တချို့ကတိုင်းရင်းသားတွေရဲ့ဆန္ဒမဲကိုမလွဲမသွေဆုံးရှုံးရမယ့်အခြေအနေတွေနဲ့ကြုံတွေ့လာနိုင်ပါတယ်။ဗိုလ်ချုပ်ရုပ်ပုံလွှာတွေကိုမြင့်တင်လိုတဲ့ဆန္ဒကပဲ NLD ကိုတိုင်းရင်းသားတွေနဲ့တွေးကွဲစေတဲ့အဖြစ်မျိုးကြုံတွေ့လာစေပါတယ်။တမရရုံရဲ့ပြောရေးဆိုခွင့်ရှိသူဥစော်ထေးကတော့တိုင်းနယ်ပြည်နယ်တွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထုဖို့ပြည်ထောင်စုအစိုးရအနေနဲ့ညွှန်ကြားထားခြင်းမရှိကြောင်း2018ဇူလိုင်လ5ရက်နေ့ကပြောသွားခဲ့ပါတယ်။တိုင်းရင်းသားတွေအနေနဲ့လည်းဒေသအစွဲလူမျိုးစွဲကြီးမားလွန်းနေတာဟာကောင်းတဲ့အလားအလာတော့မဟုတ်ပါဘူး။မြမလူမျိုးတွေကတိုင်းရင်းသားတွေနဲ့တစိုက်တဲ့တဝန်းနဲ့ရှိကြပါတယ်။ရခိုင်မှာတိုင်းရင်းသားတွေတည်ကြည်ပျက်စီးကြတော့ပြည်မကမြမလူမျိုးတွေဟာကိုယ့်လူမျိုးတွေထိတယ်လို့ပဲနာကြပါတယ်။အကူအညီတွေပေးဖို့အချင်းချင်းစီယုံလှုံ့ဆော်ကြပါတယ်။ဒီလိုပဲပြည်တွင်းစစ်ဖြစ်နေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ကစစ်ဘေးဒုက္ခတွေကိုညီရင်းအကူမောင်ရင်းနှမလို့ကူညီစောင့်ရှောက်ကြဖို့အဖွဲ့အစည်းတွေဖွဲ့စည်းပြီးတက်နိုင်တဲ့လောက်ကူညီဖိမကြပါတယ်။ရန်ကုန်မြို့ပေါ်မှာစစ်ပွဲဆန့်ကျင်ရေးဆန္ဒပြပွဲတွေကိုအားတက်တရော်ပြုလုပ်ကြပါတယ်။ဥပမာတစ်ခုအနေနဲ့ပြောပြပါမယ်။အခု1 Championship မှာကမ္ဘာ Champion ဖြစ်နေတဲ့ကချင်တိုင်းရင်းသား MMA ကစားသမားအောင်လန့်အန်ဆန်ကိုမြန်မာနိုင်ငံသားအလုံးကတဲတဲလို့အားပေးချစ်ခင်ကြပါတယ်။သူကလူမျိုးမတူတဲ့ကချင်တိုင်းသားတယောက်နေတဲ့ဘယ်သူမှမမြင်ကြပါဘူးကိုယ်နိုင်ငံသားဆိုတဲ့စိတ်နဲ့ချစ်ခင်အားပေးကြပါတယ်အောင်လာအန်ဆန်ကိုပြိုင်ဘက်ကစားသမားကထိုးရင်ကိုယ့်ကိုအထိုးခံရသလိုနာကြပါတယ်သူထိုးတဲ့ပွဲဆိုကွင်းလုံးပြည့်တဲတဲလို့အားပေးကြတဲ့အပြင်တိုင်းပြည်လုံးကပြည်သူတွေရုပ်မြင့်တန်ကြားရှိကနေမခွာကြပါဘူးသူထိုးတဲ့ပွဲကိုကြည့်ရင်စိတ်လှုပ်ရှားလွန်းလို့နှလုံးလျှော့ဖြစ်ပြီးအသက်ဆုံးရှုံးခဲ့ရတဲ့ရန်ကုန်မြို့ကမြန်မာလူမျိုးတယောက်ကြောင့်လဲမင်းကြားခဲ့မှုမှာပါငါတူငါပြောချင်တာကမြန်မာလူမျိုးတွေရဲ့နှလုံးသားမှာတိုင်းရင်းသားနဲ့မြန်မာဆိုပြီးခွဲခြားတဲ့စိတ်လုံးဝမရှိကြပါဘူး။အားလုံးဟာညီအကိုမောင်နှမတွေကြီးပါပဲ။တိုင်းရင်းသားတွေဘက်ကလည်းမြန်မာလူမျိုးကိုကိုယ်နဲ့လူမျိုးတူညီအကိုမောင်နှမလိုတနိုင်ငံတည်းသားလိုသဘောထားကြဖို့လိုပါတယ်။ဒေသဆွဲလူမျိုးဆွဲတွေမထားသင့်ကြပါဘူး။လူမျိုးဆွဲဒေသဆွဲဟာအားလုံးကိုစိတ်ဝမ်းကွဲစေတဲ့အနှုတ်လက္ခဏာသဘောသာဆောင်ပါတယ်။ငါတို့အားလုံးကိုဒုက္ခပေးနေတဲ့လက်သက်အမှန်ကိုလည်းမြင်တတ်ကြဖို့လိုပါတယ်။တိုင်းရင်းသားတွေဖက်ဒရယ်အခွင့်အရေးမရအောင်မြန်မာလူမျိုးတွေကပိတ်ပင်ထားတာမဟုတ်ပါဘူး။ဗိုလ်ချုပ်အောင်ဆန်းကပိတ်ပင်ထားတာမဟုတ်ပါဘူး NLD ကပိတ်ပင်ထားတာမဟုတ်ပါဘူးအာဏာရှင်တစုကပိတ်ပင်ထားတာပါ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်အစိမ်းကြီးကပိတ်ပင်ထားတာပါငါတို့ဟာတရားခဏအစ်စ်ကိုမြင်တတ်ကြဖို့လိုပါတယ်တိုင်းသားအချင်းချင်းသူ့ရန်ဆောင်ကိုယ့်ရန်ဆောင်လုပ်နေကြတာဟာတန်ဖိုးရှိတဲ့အချိန်နဲ့အင်အားကိုဖြုံးတီးပစ်တယ်လို့ဖြစ်နေပါတယ် NLD အစိုးရအနေနဲ့လည်းဗိုလ်ချုပ်ရုပ်ထုတွေဗိုလ်ချုပ်အောင်ဆန်းပုံရိပ်မြင့်တင်နေတာတွေကိုရက်တန်းကရက်ဖို့အချိန်တန်ပါပြီဗိုလ်ချုပ်ဟာတနိုင်ငံလုံးကပြည်သူတွေရဲ့ယဉ်ထဲအသေးထဲမှာရှိနေနှင့်ပြီးသားဖြစ်နေပါပြီ ပိုချုပ်ရုတ်ထုထုတာထက်ပိုချုပ်လိုချင်တဲ့တိုင်းသားတွေအားလုံးဒန်းသူအခွင့်အရေးရဖို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အစွမ်းကုန်ကြိုးစားမြှင့်တင်ကြပါလို့အကြံပေးရင်းဒီတစ်ပတ်ညှိကုံးချုပ်လိုက်ပါရစေ။မင်းလဲစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်မှာစစ်မှန်တဲ့ဒီမိုကရေစီစနစ်ရဲ့အနှစ်အယတာကိုခံစားနိုင်တဲ့နိုင်ငံသားတယောက်အမြန်ဆုံးဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရစေကွယ်။ချစ်လာစွာသောမင်းရဲ့အဖဆန်နီဦး။